မြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာသမ္မတဦးသိန်းစိန်အနေနဲ့ဝင်ရောက်ရှင်ပြိုင်မယ်မပြိုင်ဘူးဆိုတဲ့အပေါ်တိကျရေရာတဲ့အဖြေထွက်သေးတဲ့အတွက်ရွေးကောက်ပွဲအပြီးဘယ်သူသမ္မတဖြစ်လာနိုင်မလဲဆိုတာကိုထင်ကြေးပေးပြောဆိုမှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်။လက်ရှိအဓိကနိုင်ငံရေးပါတီကြီးတွေအကြားအပြိုင်နေမှုတွေကိုအခြေခံပြီးသမ္မတဖြစ်လာနိုင်မယ့်အခြေအနေအလားအလာတွေကိုဒီဘောမျိုးနဲ့ကိုစားပြု SNDP ရှမ်းတိုင်းဒေသများဒီမိုကရေစီပါတီကလွတ်တော်အမတ်ဦးရဲထွန်းကတုံ့တက်ထားပါတယ်။ကိုစော်ဝင်းနိုင်ကအပြည့်အစုံကိုတင်ပြပေးပါမယ်ရှင်။
နိုင်ငံတော်သမ္မတဦးသိန်းစိန်အနေနဲ့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးဆိုတဲ့သတင်းတွေတင်းလာနေကထွက်ခဲ့ပြီးနောက်တနေ့အင်္ဂါနေ့မှာပဲဦးသိန်းစိန်အနေနဲ့အဲ့ဒီလိုရွေးကောက်ပွဲမဝင်တော့ဘူးဆိုတဲ့သတင်းကိုအတိမပြုတ်နိုင်ကြောင်းနိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးဦးစော်ထေးကပြောဆိုလိုက်ပါတယ်။သမ္မတဦးသိန်းစိန်အနေနဲ့သမ္မတဒုတိယတက်တန်းဆက်လက်ထမ်းဆောင်မယ်မထမ်းဆောင်မှုဆိုတဲ့အပေါ်လမ်းဖွင့်ထားဆဲဖြစ်တာကြောင့်ဘယ်သူသမ္မတဖြစ်လာနိုင်မလဲဆိုတဲ့ပြောဆိုမှုတွေနိုင်ငံရေးအခက်အခဲတွေအကြာထွက်ပေါ်နေတာပါ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရသမရရွေးချယ်တင်မြောက်တဲ့နေရာမှာလွတ်တော်အမတ်ဖြစ်เสียရမလို့တဲ့အချက်ပါနေတယ်ဆိုတာကိုရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီကလွတ်တော်အမတ်ဦးရဲထွန်းကအခုလိုရှင်းပြပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေမှာကသမရကိုရွေးတဲ့အခါမှာကျွန်တော်သမရရွေးချယ်ရေးအဖွဲ့အဲ3ဘွဲ့ကနေပြီးတော့ဒီတစ်ဖွဲ့ကိုတယောက်စီတင်နိုင်တယ်ဆိုပြီးတော့အဲ့လိုမျိုးဟိုဆိုထားတယ်အဲ့တော့ဒီလိုဆိုတော့ကတဲ့ဖွဲ့မျိုးသားလွတ်တော်ကတဲ့ဖွဲ့နဲ့အဲဒီဒီပြည်လွတ်တော်နဲ့မျိုးသားလွတ်တော်မှာအာပါဝင်တဲ့ကမ္ဘာသားအစုအဖွဲ့ကတယောက်အဲအဲ့လို၃ယောက်ရှင်နိုင်တယ်လို့ဆိုထားပြီးတော့အဲ့ဒီပုံကိုယ်လေးဟာအဲ့လိုသူတို့ယူလိုက်တဲ့ပုံကိုယ်လေးဟာလွတ်တော်ကိုယ်စားလှယ်တဲကတော့၎င်းလွတ်တော်ကိုယ်စားလှယ်မဟုတ်ဘူးတဲကတော့၎င်းဖြစ်ရမယ်ဖြစ်နိုင်တယ်အဲ့ဆိုပြီးတော့အဲ့လိုပြောထားပါတယ်အဲ့လိုဆိုတော့ကျွန်တော်တို့ရွေးကောက်ခံမဟုတ်တဲ့ပုဂ္ဂိုလ်တွေကလည်းအရေးချက်ခံနိုင်တယ်ဆိုတော့အချက်ကိုကျွန်တော်တို့သတိထားမိတယ်။အဲ့တော့ပထမအကြိမ်မှာတော့ကျွန်တော်တို့ဒီတော်ရလောင်းနေတင်တဲ့အခါမှာအရေးကောက်ခံရတဲ့အထဲကပဲတင်ကြတယ်။အပီတောင်စုဝင်ကြီးတွေကိုလည်းဒီလိုပဲအရေးကောက်ခံရတဲ့အထဲကပဲကျွန်တော်တို့ရေးကြတယ်။ရေးလိုက်တဲ့အခါကျတော့ဘာတစ်ခုသွားပြီးတော့ဟိုလစ်ဟာရဲ့တစ်ခုသွားပေါ်လဲဆိုတော့လွတ်တော်ကိုယ်စားလှယ်ဒီတော်တော်များများเนี่ยลิละตัวเลยอะไรเจ้าไม่รู้นะท้องเส้นมาจะได้ก็ป่วยลุกไล่อ่ะปีเนี่ยคาจ้ะတော့ไอ้เนี่ย40จอป่ะเนี่ย40จอมายีกောက်ပြီးတော့เอ NLD อ่ะနေပြီးတော့ตลอดเลยဝင်လာနိုင်มาป่ะလေ
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကလက်ရှိပါတီနာရကဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကိုတမရလောင်းအဖြစ်တင်သွင်းနိုင်ကြီးရှိတယ်လို့လဲဦးရထွန်းကတုံ့တက်ပါတယ
်ဒေါ်ဆန်းစုကြည်ကတော့အခု59ဆလုံးကိုမတဲထုတ်နိုင်တဲ့အတွက်ကြောင့်မလို့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာမှာပဲဝင်ပြီးတော့ဆောင်ရွက်မယ်လို့သူတို့ယာယီအားဖြင့်သူတို့ယာထားလိုက်ပြီပေါ့နော်အဲ့တော့အမျိုးသားလွတ်တော်ဥက္ကဋ္ဌကတော့ဥညာဝင်လို့သူတို့ကယာထားလိုက်ပြီအဲ့လိုပြီးတော့တမရနေရာကိုသူကဗိုလ်ချုပ်ကြီးအောင်ဦးတင်ဦးကိုယာထားတယ်ဆိုတဲ့အတွက်ကြောင့်မလို့ဗိုလ်ချုပ်ကြီးအောင်ဦးတင်ဦးကလည်းရေကောက်ပွဲမဝင်မဲနဲ့အပြင်ကနေပြီးတော့ထိုင်ဆောင်နေရတာကပိုကောင်းတာပေါ့ဒီလိုလုပ်ချင်အားဖြင့်သူတို့ထဲရနေပြီးတော့ရေကောက်ကကိုယ်တည်းတယောက်လစ်လက်သွားပြီးတော့တော်တော်မှာအင်အားတစ်ခုဟိုညော့နေသွားတဲ့ဥစ္စာကိုကာဝယ်နိုင်တာပေါ့လေ
တမရဦးသိန်းစင်အနေနဲ့လွတ်တော်ရေကောက်ပွဲတွေမှာဝင်ရောက်ရှင်ပြန်ခြင်းမရှိရင်တော့သူ့ပါတီရဲ့မူအရာပါတီရဲ့ထောက်ခံမှုရဖို့အခက်အခဲရှိနိုင်တယ်လို့သူကအခုလိုဆက်ပြောပါတယ
်ကျွန်တော်ကမန်းနာဥရှင်မန်းတို့ရဲ့ပြန်ကျိုးပါတီကသူတို့ပါတီအနေနဲ့တမရလောင်းတစ်ခုအတွက်ဆိုရင်အရေးကောက်ခံလေကပဲရွေးရမယ်လို့အဲ့ဒါလို့အကြံဉာဏ်ဘူးချထားတယ်လို့ကြားရပါတယ်အဓိပ္ပာယ်ကတော့သမရအဖြစ်နဲ့ရှင်ပြန်ရွေးခံခြင်းတဲ့သူဟာဒီစစ်တပ်ကကျင်တဲ့လူဖြစ်ရဘူးသူတို့ထောက်ခံတဲ့လူဟာဒီအရေးကောက်ခံကိုယ်တိုင်လေးရပဲဖြစ်ရမယ်လို့အဲ့လိုမျိုးမူချထားတယ်လို့ကြားရပါတယ်ဒါဒီလိုဆိုလိုက်တဲ့အတွက်ကြောင့်မလို့ဦးသိန်းစိန်ကဝင်ရွေးမခံတော့ဘူးဆိုလို့ရှိရင်သူတို့ဒီကံကျိုးပါတီကထောက်ခံမှာမဟုတ်ဘူးဆိုတဲ့အတိတ်ရယ်ဖြစ်သွားပါတယ်။ဒါကြောင့်မလို့သူကသမရဖြစ်နိုင်တဲ့လူကိုပေါင်ချုံပလိုက်တာဖြစ်ပြီးတော့ဥရှိမန်းကတော့သူကမဟုတ်ချရေကောက်ပွဲဝင်မယ်လို့ဆိုတာဖြစ်ပါတယ်။အဲ့တော့သူကရေကောက်ပွဲကိုမဟုတ်ချဝင်မယ်ဆိုရင်နိုင်မယ်လို့သေချာပေါက်ပြောနိုင်တဲ့အဲညီကတော့သူဝင်ပြိုင်မဲ့မဲဆန္ဒနယ်မှာ NLD ကဝင်မပြိုင်ဘူးသူအနေနဲ့နှိမ့်နိုင်လို့ရှိရင်အဲ့ဒီဒေတာမှာသူကမဟုတ်ချအ ရွေးခံရတဲ့ကိုယ်တိုင်ဖြစ်နိုင်ပါတယ
်။တမရဖြစ်လာမဲ့ဒုတိယတမရလောင်း၃ဦးဘသူဆိုတာအတိအကျမသိရသေးပေမဲ့လည်းအဲ့ဒီတမရလောင်း၃ဦးကိုပြည်ထောင်စုလွှတ်တော်ကမဲခွဲဆုံးဖြတ်ပေးရမှာဖြစ်တဲ့အတွက်နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာလွှတ်တော်အမတ်နေရာအများစုရတဲ့ပါတီကတင်သွင်းတဲ့ကိုယ်စားလှယ်ကအနိုင်ရမယ်ဆိုတာကတော့သိကြတဲ့လောက်ရှိနေပါတယ်။သမရဦးသိန်းစင်အနေနဲ့ဒီရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်ဝင်အရွေးမခံမှုဆုံးဖြတ်ခဲ့မယ်ဆိုရင်သူ့ရဲ့ပြည်ခံပြိုးပါတီစည်းမျဉ်းအရသမရလောင်းအဖြစ်အမည်စည်းရင်တင်သွင်းခွင့်မရှိပေမဲ့သူ့ကိုတမရော်သားကိုယ်စားလှယ်များအစုအဖွဲ့ကတင်သွင်းခွင့်ရှိပါသေးတယ်။တစ်ဖက်မှာလည်းလက်ရှိကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုတမရော်သားကိုယ်စားလှယ်တွေဘက်ကအမည်စည်းရင်တင်သွင်းနိုင်တယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်လက်ရှိအာဏာရပြည်ခံပြိုးပါတီနဲ့တမရော်အကြားဘလို့ညှိနှိုင်းဆောင်ရွက်ကြမလဲဆိုတဲ့အပေါ်မြန်မာနိုင်ငံရဲ့အကဲခတ်တွေကအနီးကစောင့်ကြည့်နေကြပါတယ်ခင်ဗျာ။